ရုရှားရဲ့ကျူးကျော်တက်ခဲမှုခံရတဲ့ယူကရိန်းနိုင်ငံကိုအကူအညီပေးဖို့သမ္မတဗလာဒီမီယာဇယ်လန်စကီကဂျာမနီနိုင်ငံကိုကြာသပတေးနေ့မှာပဲပန်ချလိုက်ပါတယ်။ဒီချိန်ကဂျာမနီနိုင်ငံကိုပန်းချထားခဲ့တဲ့ဘာလင်တိုင်းလိုဥရောပမှာလွတ်လပ်မှုနဲ့ချုပ်နှောင်မှုကြောင့်တိုင်းပြည်ကြီးတစ်ခုပေါ်ပေါက်လာနေတဲ့အန်ဒီယေကိုကာဝယ်ကြဖို့လည်းတိုက်တွန်းခဲ့တာပါ။
С кожною бомбою, яка падає на нашу землю, на Україну, з кожним рішенням, яке не приймається заради миру, не приймається.
Сонпєчеті мечанамія, Україна нган бо бонні чаяв ні дмя, драйніа ле чима тате, чима лані ба ялу. Чамні лютто го пі поре відео менго ма Україна тамна га пьо ча лай да ба. Україна тамна є менго ма бе акука ясай та лаби пі де Росія га тбава тангу ле тимпо ме North Stream အမှတ်နှစ်ပိုင်လိုင်းအစီအစဉ်ကိုဂျာမနီကလက်ခံခဲ့တဲ့အတွက်လဲယူကရိန်းအရေးထက်စီးပွားရေးကိုဦးစားပေးခဲ့တယ်ဆိုပြီးဝေဖန်ခဲ့ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံတောင်ပိုင်းကဝန်းရံပိတ်ဆို့တိုက်ခိုက်ခံရတဲ့မာရီယိုပိုမြို့မှာရာနဲ့ချီတဲ့စစ်ပြေးဒုက္ခတွေခိုလုံနေတဲ့ကစားရုံတစ်ခုကိုရုရှားကလေကြောင်းတိုက်ခိုက်တာခံခဲ့ရပြီးနောက်တစ်ရက်ဖြစ်တဲ့ကြာသပတေးနေ့မှာရှာပွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်ခဲ့ကြပါတယ်။ဆာအူထဲမှာလူတွေရှိနေကြောင်းရုရှားစစ်လေယာဉ်မှုတွေကိုသတိပေးတဲ့အနေနဲ့ကလေးတွေရှိရဲဆိုတဲ့စာလုံးကိုရုရှားဘာသာနဲ့အပြင်မှာတင်းလာနေတော့ကလေးကရေးသားထားတာကိုလည်းမက်ဆာအကသနီးပညာကုမ္ပဏီရဲ့ဂျေရုတပ်ပုံတွေမှာတွေ့ရပါတယ်။ဗိုလ်ထုနေကရုရှားရဲ့လေကြောင်းတက်ခတ်မှုတွေအတွင်းကိုဝင်ဆောင်တွေပါဝင်အမျိုးသမီးတွေကလေးတွေခိုလုံနေကြတဲ့အဆောက်အဦတစ်ခုကိုထိမှန်ခဲ့ကြောင်းလဲဒေါနက်စ်ဒေသအကြီးအကဲပက်ဗလိုကရီယာလန်ကိုကပြောဆိုခဲ့ပါတယ်။တက်ခတ်ခံရမှုအတွင်းသေချာထိခိုက်မှုတွေနဲ့ပတ်သက်လို့တော့မသိရသေးပါဘူး။ရပိုင်ချန်နီမြို့မှာတော့24နာရီအတွင်းရုရှားရဲ့ပြင်းထန်တဲ့လေကြောင်းကုန်းကြောင်းတက်ခိုက်မှုတွေကြောင့်သေဆုံးသူအနည်းဆုံး53ယောက်ရဲ့အလောင်းတွေရင်ခွဲရုံကိုရောက်လာကြောင်းအုပ်ချုပ်ရေးမှူးကကြာသပတေးနေ့မှာပဲပြောဆိုထားပါတယ်။ရုရှားကတော့တက်ခိုက်မှုတွေနဲ့ပတ်သက်မှုမရှိတဲ့အကြောင်းငြင်းဆန်ထားတာပါ။ကြာသပတေးနေ့မှာပဲမာရီယိုပိုနဲ့ KF မြို့တော်အနီးအနားဒေသတွေကိုရုရှားကလေကြောင်းပါဝင်အပြင်းထန်ထိုးစစ်ဆင်တက်ခိုက်တာတွေလည်းလုပ်ခဲ့ပါတယ်။